အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့အာဆီယံရစ်တပ်ဦးစီးချုပ်များဆွေးနွေးပွဲအတွင်းအာဆီယံနိုင်ငံကြားပူးတွဲစီလက်ချက်မှုနဲ့ဆန်တဲ့ကိစ္စရပ်အပါအဝင်တခြားအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့အင်ဒိုနီးရှားရစ်တပ်ဦးစီးချုပ်ယူဒိုမာဂိုနိုကပြောပါတယ်16ကြိမ်မြောက်အရှိတောင်အာရှနိုင်ငံများအပြင်အာဆီယံနိုင်ငံတွေကရစ်တပ်ဦးစီးချုပ်တည်းရဲ့ CEO ပွဲ ANCM ကိုအင်ဒိုနီးရှားနိုင်ငံကအင်ရှင်အဖြစ်လက်ခံပြီးဘာလီကျွန်းမှာဒီကနေ့ဩဂုတ်လ22ရက်နေ့ကနေ24ရက်နေ့အထိ3ရက်ကြာကျင်းပနေတာပါ။အာဆီယံနိုင်ငံတွေရဲ့ရစ်တပ်ပူးတွဲစီရေးလက်ချက်မှုပြုလုပ်နိုင်ရေးဒီ CEO ပွဲကိုတက်လာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အတည်ပြုချက်ကိုရယူသွားမယ်လို့လည်းအင်ဒိုနီးရှားရစ်တပ်ဦးစီးချုပ်ကပြောပါတယ်။မလေးရှားနဲ့စင်ကာပူအပါအဝင်အဖွဲ့ဝင်နိုင်ငံတို့ကဒီအစီအစဉ်ကိုလက်ခံတာပြီးဖြစ်တယ်လို့ဆိုပါတယ်။2023ခုနှစ်မှာအာဆီယံနိုင်ငံတွေရဲ့ရေတပ်ပူးတွဲစီရေးလက်ချက်မှုကိုပြုလုပ်သွားဖို့စဉ်းစားထားပြီးနောက်ပိုင်းမှာတခြားနိုင်ငံတွေပါဝင်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီဆန္ဒအပေါ်မူတည်ပြီးဆွေးနွေးဆုံးဖြတ်သွားမယ်လို့ဆိုပါတယ်။ဒီ CEO ဘက်ကိုမြန်မာနိုင်ငံကရေတပ်ဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးမိုးအောင်လည်းတက်ရောက်နေပါတယ်ခင်ဗျာ။